လွန်ခဲ့တဲ့နှစ်30ကျော်မှ People Power တော်လှန်ရေးလှုပ်ရှားမှုနဲ့ရာထူးကဖိရှားခံခဲ့ရတဲ့ဖိလစ်ပိုင်အာဏာရှင်ဟောင်း Ferdinand Marcos ရဲ့ရုပ်အလောင်းကိုတောက်ကြနေမှာပဲစစ်ကုံမျိုးတပ်ဖွဲ့နဲ့မြုံနှံလိုက်ပါတယ်။နိုင်ငံတော်အခမ်းအနားနဲ့တနက်20ချက်ပြစ်ဖောက်ပြီးတော့မနီလာမြို့ကတရဲကောင်းစစ်တင်ကြိုင်းမှာအခမ်းအနားကိုစတင်ခဲ့တာပါ။ Marcos ရဲ့အာဏာရှင်အစိုးရလက်ထက်လူအခွင့်ရေးချိုးဖောက်ခံခဲ့ရသူတွေနဲ့ဖွဲ့စည်းထားတဲ့ညွန့်ပေါင်းအဖွဲ့ရဲ့ဆန့်ကျင်ကောက်ွယ်မှုတွေတိုးလာပေမဲ့ Marcos ကိုစစ်တင်ကြိုင်းမှာမြုံနှံဖို့ဖိလစ်ပိုင်နိုင်ငံတော်တရားရုံးချုပ်ကပြီးခဲ့တဲ့သတင်းပတ်အတွင်းအမိန့်ချလိုက်တာပါ။ကောက်ွယ်မှုတွေရှိနေတဲ့ကြားကပဲအာနာရှင်ဟောင်းမာကော့စ်ကိုမြို့နံဖို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူရာတေကလည်းအတည်ပြုပေးခဲ့တာပဲ။ကန့်ကွက်ဆန္ဒပြမှုတွေရှောင်ရှားနိုင်ဖို့မာကော့စ်ရဲ့အလောင်းကိုမြို့တော်မနီလာကိုလေရင်နဲ့တိတ်တဆိတ်တည်ဆောင်လာတာဖြစ်ပါတယ်။စစ်တင်ကြိုင်ပပလဲကိုထောင်နဲ့ချီတဲ့အထက်ကြုံရဲတွေနဲ့စစ်သားတွေကစောင့်ကြထားပြီးဆန္ဒပြသူတွေတော့မရှိပါဘူး။စစ်တပ်ကကြောတောင်နောက်ခံပေးထားတဲ့ People Power တွန်လိုင်းလေးလှုပ်ရှားမှုအတွင်းမာကော့စ်ရဲ့မိသားစုတွေတိုင်းပြည်ကတင်းရှောင်သွားခဲ့ရတာပါ။1989ခုနှစ်မှာဟာဝိုင်းရေမှာမာကော့စ်ကွယ်လွန်သွားပြီးတော့ဖိလစ်ပိုင်မြောက်ပိုင်းကသူစာတိဘတ်တက်ကို1993မှာအလောင်းပြန်ရောက်လာတာပါ။အဲ့ဒီအချိန်ကစလို့မာကော့စ်ရဲ့အလောင်းကိုမန်ခေါင်းနဲ့ထည့်သွင်းပြသထားပြီးတော့ကဘာလက်ခီတာတွေကိုဆွဲဆောင်တဲ့နေရာတစ်ခုဖြစ်လာခဲ့ပါတယ်။